ဒေါ်စန္ဒမင်းခင်ဗျအခုရွေးကောက်ပွဲမှာနိုင်ရတာဘာကြောင့်နိုင်တယ်လို့ယူဆပါလဲခင်ဗျ
2015မှာကျမတို့စိတ်ကြီးခနောင်တို့မြို့နယ်ရဲ့တိုင်းဒေသကြီးမှတ်တစ်ခုလည်းဖြစ်နေဝင်ရောက်ရွေးချယ်တာဖြစ်ပါတယ်။စိတ်ကြီးခနောင်တို့မြို့နယ်အနေနဲ့ကကျမတယောက်တည်းမဟုတ်ဘဲနဲ့ပြည်သူလွတ်တော်မြို့သားလွတ်တော်တိုင်းဒေသကြီးအမှတ်1နှစ်4ရောက်စလုံးနိုင်တာဖြစ်တဲ့အတွက်ကျမတို့အယံဝမ်းသာဂုဏ်ယူမိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီစိတ်ကြီးခနောင်တို့မြို့နယ်ကရန်ကုန်တိုင်းဒေသကြီးလွတ်တော်အတွက်တကယ်ကိုပဲအချက်အချာကြားတဲ့နေရာဖြစ်ပြီးတော့ဒီနေရာကနေပြီးတော့ဝင်ကြီးချုပ်တွေရွေးချယ်သွားတဲ့နေရာဖြစ်တဲ့အတွက်ကိုလည်းဂုဏ်ယူမိတယ်အဲ့ဒီလိုပဲကျန်တဲ့မြို့နယ်တွေအတွက်လည်းအမှန်တကယ်ကိုပဲရန်ကုန်တိုင်းဒေသကြီးတစ်ခုလုံးအတွက်အမှန်တကယ်လည်းလှုပ်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အတွက်ကျွန်မဂုဏ်ယူပါတယ
်။ဘာကြောင့်အခုလိုရွေးကောက်ပွဲမှာနိုင်တယ်လို့ယူဆလဲခင်ဗျာ။
ဒီစိတ်ကြီးခနောင်တို့မြို့နယ်ဆိုတာတကယ်ကြည့်လိုက်လို့ရှိရင်အလွန်ဆင်းရဲနွမ်းပါတဲ့လူကလည်း60ရာခိုင်နှုန်းရှိပါတယ်။ NLD ကိုထောက်ခံတဲ့လူတွေကလည်း100ရာခိုင်နှုန်းငကိုတွေကရှိနေတာတော့မဟုတ်ပါဘူး။ကျမတို့ကြည့်လိုက်တဲ့အခါမှာ50ရာခိုင်နှုန်းလောက်ပဲရှိပါတယ်။ဒါပေမဲ့ဘာကြောင့်ဟလာ NLD ကိုသူတို့မထောက်ခံတာလဲလို့ကျမတို့ကြည့်လိုက်တဲ့အခါမှာကျမဟောပြောပွဲတွေလိုက်ဟောတယ်။လာပြည်သူတွေကိုနားလည်အောင်လိုက်ပြီးတော့တအိမ်တဆင်ရှင်းပြတဲ့အခါမှာသူတို့သိနေတာကသူတို့မြို့နယ်လေးကိုလှုပ်ပေးနေတာကဟလာဒီပါတီကနေပြီးတော့ဒီကိုယ်စားလှယ်ကလှုပ်ပေးနေတာလို့ပဲထင်နေတယ်။လာဒီပါတီကနေပြီးတော့ဒီပါတီရဲ့ရံပုံငွေနဲ့ပဲလှုပ်ပေးနေတယ်ဆိုတာမျိုးထင်နေတယ်။လမ်းတွေခင်းပေးတယ်၊တံတားတွေစောက်ပေးတယ်၊ကျောင်းတွေစောက်ပေးတယ်ဆိုတာနိုင်ငံတော်အစိုးရကလှုပ်ပေးတယ်ဆိုတာကိုသူတို့နားမလည်ပါဘူး။ဒါကြောင့်ကျမကနေရာတကာမှာပဲနိုင်ငံတော်အစိုးရရဲ့တာဝန်ဆိုတာဘာလဲပါတီရဲ့တာဝန်ကဘာလဲလွှတ်တော်ကိုယ်စားလှယ်တယောက်ရဲ့တာဝန်ကဘာလဲဆိုတာလိုက်ရှင်းပြလိုက်တဲ့အခါမှာပြည်သူတွေအားလုံးကကျမတို့ကိုပြောပါတယ်အခု2015ရွေးကောက်ပွဲမှာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလာရောက်ရှင်းပြိုင်မှသာရှင်းပြိုင်လိုက်တဲ့အခါကျတော့သူတို့မျက်လုံးတွေပွင့်သွားပါတယ်တဲ့နားတွေပွင့်သွားပါတယ်ဒါကြောင့်မို့လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကို60ရာခိုင်နှုန်းထောက်ခံပြီးကျမတို့နိုင်ငံချင်းဖြစ်ပါတယ
်ဟုတ်ကဲ့မြန်မာပြည်သူတွေကိုဘာများပြောလိုပါသေးတယ်ဒေါ်စန္ဒမင်းခင်ဗျာ
ကျမတို့အမှန်တကယ်ပဲအခုပြောင်းလဲချိန်တန်ပြီးဆိုပြီးတော့အပြောင်းလဲတွေကိုလုပ်မယ်ဆိုပြီးကြွေးကြော်ခဲ့ပြီးဟလာရွေးကောက်ပွဲကိုဝင်ခဲ့ခြင်းဖြစ်ပါတယ်ဒါကြောင့်မို့လို့လဲလာမယ့်2015ရဲ့နောက်ပိုင်းဟလာကျမတို့ပါတီအနိုင်ရခဲ့လို့အစိုးရဖြစ်ခဲ့ရင်တာဝန်ကျတဲ့အစိုးရတရက်ဖြစ်ချင်ပါတယ်လို့ကျမဒီနေ့ကနေပြီးတော့ message ပေးချင်ပါတယ်